ပြည်တွင်းစစ်ဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တထောင်ကိုအမေရိကန်လက်ခံမယ်လို့မနစ်တုံးကအမေရိကန်သမ္မတဘရက်အိုဘားမားပြောဆိုလိုက်ပြီးတဲ့နောက်အရှေ့လယ်ပိုင်းဒေသကဒုက္ခသည်အရေးဟာနိုင်ငံရေးအရာအခြေတင်ပြောစရာဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေအပါအဝင်အမေရိကန်ပြည်ထောင်စုကိုမကြသေးခင်နှစ်တွေမှာရောက်လာကြတဲ့မြန်မာဒုက္ခသည်အရေးအတွက်ဟာစစ်ဒဏ်သင့်နေတဲ့ဆီးရီးယားနိုင်ငံကထပ်တောင်ပုံများနေတာကိုအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ကိန်းဂဏန်းတွေမှာတွေ့ခဲ့ရပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလက်အောက်မှာရှိတဲ့ဒုက္ခသည်စစ်ဆေးရေးဌာနရဲ့ကိန်းဂဏန်းတွေအရ2015ခုနှစ်အောက်တိုဘာ1ရက်နေ့ကနေ2016ခုနှစ်စက်တင်ဘာလ15ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုရောက်လာပြီးအခြေချတဲ့မြန်မာဒုက္ခသည်ဥယျာဉ်ဟာ11,902ယောက်ရှိပြီးတော့ဒီကာလမှာပဲဆီးရီးယားကနေရောက်လာသူဒုက္ခသည်ဥယျာဉ်ဟာ11,598ဦးသာရှိခဲ့တာဖြစ်ပါတယ်။ဒီကာလမှာပဲအမေရိကန်ပြည်ထောင်စုကိုရောက်လာသူဒုက္ခသည်ဥယျာဉ်စုစုပေါင်း9,600နီးပါးရှိခဲ့တာဖြစ်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့ကွန်ဂိုဒီမိုကရက်တစ်နိုင်ငံကရောက်လာသူဒုက္ခသည်10,000ခွဲအထိရှိပြီးတော့အများဆုံးဖြစ်ပါတယ်။ IS စစ်သွေးကြွနဲ့တခြားအစွန်ရောက်လှုပ်ရှားနေကြတဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေကိုတော့ပို့ပြီးအချိန်ယူစစ်ဆေးမှုတွေလုပ်ရတယ်လို့လည်းသမ္မတအိမ်မြူတော်ကပြောပါတယ်။